အစ္စလမ်ဘာသာဝင်တို့အတွက်ဘာသာရေးအရအရေးကြီးဆုံးပွဲတော်တစ်ခုဖြစ်တဲ့ Eid al-Adha ဧပွဲတော်နေ့အတွက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကနှုတ်ဆက်ဆုတောင်းမှုအတွင်မှာဒီကမ္ဘာတဝန်းဒုက္ခသည်တွေရဲ့အရေးကိုပါထည့်သွင်းပြောကြားခဲ့ပါတယ်အခုလိုမျိုးဘာသာရေးအထွတ်အမြတ်နေ့မျိုးမှာမိသားစုတွေနဲ့ကွဲကွာနေကြပြီးတော့အနာဂတ်ဘာဖြစ်မယ်မှန်းမရေရာပေမဲ့ကောင်းမွန်တဲ့နတ်ဖန်အတွေ့မျှော်လင့်နေကြတဲ့ဒုက္ခတွေတန်းနဲ့ချီကမ္ဘာတဝန်းမှာရှိနေတဲ့ဆိုတာကိုအမှတ်ရစေတယ်လို့သမ္မတအိုဘားမားရဲ့ဆုတောင်းကြေညာချက်မှာဖော်ပြထားပါတယ်စစ်ပွဲတွေကြောင့်နေရက်ဆုံးခွာထွက်ပြေးနေကြရသူတွေကနေပိုမိုကောင်းမွန်တဲ့ဘဝရှာဖွေသူတွေအထိဒဇိန်းတွေကိုအမေရိကန်ပြည်ထောင်စုကကိုချင်းစာစိတ်နဲ့လက်ကမ်းကြိုဆိုဖို့ဆက်ပြီးတော့တန်တိတ်ထန်ချထားတယ်လို့လည်းသမ္မတအိုဘားမားကပြောထားပါတယ်။ Eid ပွဲတော်ဟာဘာသာယုံကြည်မှုကြောင့်ကွဲပြားမှုတွေ၊နယ်နိမိတ်အတားအဆီးတွေကိုကျော်လွှားပြီးတော့ယဉ်ဒီချစ်ခင်မှုဆိုတဲ့ခေါင်းစဉ်အောက်မှာစီးလုံးမှုရှိစေတဲ့ပွဲတော်ဖြစ်တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်ရှင်။